ကမ္ဘာပလာပေါ်လုံးပြိုင်ပွဲ quarter final ပထမပွဲမှာပြင်သစ်ကဥရုဂွေးကို2ဂိုးပြတ်ဒုတိယပွဲမှာ Belgium က Brazil ကို2ဂိုးတကူနဲ့တည်တည်နိုင်ပြီး semi final အဆင့်ကိုတက်သွားကြပါပြီ။ပြင်သစ်အတွက်ဂိုးတွေကိုမိနစ်40မှာ Varane ကအဖွင့်ဂိုးသွင်းယူပြီး61မိနစ်မှာတော့ Griezmann ကန်သွင်းတဲ့ဘောလုံးကိုဥရုဂွေးကိုယ်သမား Muslera ပုတ်ထုတ်ပေးမဲ့ဂိုးထဲဝင်သွားတာကြောင့်ပြင်သစ်တို့2ဂိုးပြတ်နဲ့အနိုင်ရသွားတာပါ။ဒီပွဲမှာဥရုဂွေးအသင်းကအဓိကအားထားရတဲ့တိုက်စစ်မှု Cavani ဒဏ်ရာကြောင့်မကစားနိုင်တဲ့အတွက် Suarez Cavani တိုက်စစ်အတွေ့ပြတ်သွားတာကလည်းဥရုဂွေးအသင်းအတွက်အထိနာသွားတယ်လို့ဆိုရမှာပါ။ပြင်းထန်တဲ့အကဘာဖလားဆီမီဖိုင်နယ်အဆင့်ကို6ကြိမ်မြောက်တက်သွားနိုင်တာဖြစ်ပါတယ်။ဘရာဇီးလ်နဲ့ဘယ်ဂျန်ပွဲမှာတော့ဘရာဇီးလ်ကဘယ်ဂျန်ဘက်ကိုအချင်းချင်းထိုးပေါက်ပြီးဂိုးသွင်းခွင့်အကြိမ်အတော်များများရပါမယ်။ဘယ်ဂျန်နောက်တန်းနဲ့ဂိုးသမားတို့အစွမ်းကုန်ကာကွယ်ဖျက်ထုတ်နိုင်တာကြောင့်လည်းဘယ်ဂျန်နိုင်ရဖို့အခွင့်အလမ်းပိုများသွားစေတာပါ။ဘယ်ဂျန်အတွက်အဖွင့်ကိုကတော့73မိနစ်မှာတောင်းကံဘောကန်တင်နာကိုဘရာဇီးလ်အလဲတန်းလူဖာနန်ဒီညိုခေါင်းတိုက်ဖျက်ထုတ်တာမှာသူ့လက်မောင်းနဲ့ထိပြီးကိုယ်ဂိုးတွေပြန်ဝင်သွားတာကြောင့်ဘယ်ဂျန်အဖွင့်ကိုရသွားတာပါ။ဒုတိယဂိုးကတော့31မိနစ်မှာလူကာကူပို့လိုက်တဲ့ဘောလုံးကိုဘရာဇီးဂိုးစီအဆက်ကနေဒူဘရိုင်းမနာရန်ကန်သွင်းယူတာဖြစ်ပါတယ်။အဲဒီနောက်ပိုင်းအချိန်အတော်များများမှာဘရာဇီးကအပြင်းထန်တိုက်စစ်ဆင်ပြီးကစားပြီး86မိနစ်မှာကူတင်းညိုတင်ပေးလိုက်တာကိုအော်ဂတ်စတိုကခေါင်းတိုက်သွင်းတာကြောင့်တလုံးတီးသောချီပါကူနဲ့ပဲဘရာဇီးတို့ကမ္ဘာဖလားကနေထွက်သွားရပါပြီ။ပြင်သစ်နဲ့ဘယ်ဂျန်သင်းတို့ရဲ့ဆီမီဖိုင်နယ်ပွဲကတော့မြန်မာစံတော်ချိန်ဇူလိုင်လ17ရက်တနင်္လာနေ့မနေ့7နာရီခွဲမှာကန်ကြမှာဖြစ်ပါတယ်။ဒီကနေ့ဇူလိုင်လ9ရက်နေ့မှာ quarter final နောက်ဆုံးပွဲတွေဖြစ်ဆွီဒင်နဲ့အင်္ဂလန်ရုရှားနဲ့ခရိုအေးရှားတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်